မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနဲ့ဆက်အနီးအေးအေးရခိုင်လက်နက်ကိုင်တပ်နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်ရိုဟင်ဂျာတို့နေရပြင်အစီအစဉ်တွေအခက်တွေ့နေတဲ့အခြေအနေဖြစ်နေသလိုအခုလိုစီးရီးတင်းမာနေတဲ့ရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေရဲ့လုံခြုံရေးကလည်းစိုးရိမ်စရာအလွန်ကောင်းတဲ့အနေအထားဖြစ်နေတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ရိုဟင်ဂျာတွေရေဟာဝန်ထုတ်ဝန်ပိုဖြစ်လာတယ်လို့ဘင်္ဂလားဒေ့ရှ်ဘုန်းကြီးချုပ်ကလည်းပြောဆိုနေချင်းရိုဟင်ဂျာတို့နေရပြန်ရေးလုံခြုံရေးအနာဂတ်မျှော်လင့်ချက်စိုးရိမ်ချက်တွေဘယ်လိုရှိပါသလဲ VOA မြန်မာပိုင်းကမဆုမွန်ဆက်သွယ်မေးမြန်းထားပါတယ
်ဒီသတင်းပတ်ထဲမှာပဲရခိုင်လက်နက်ကိုင်တပ်အေကနေဘင်္ဂလားဒေ့ရှ်နေဆက်ချန်စီယိုအနီးမှာရှိတဲ့စစ်ကောင်စီနေချားဆောင်တက်စခန်းတစ်ခုကိုသိမ်းပိုက်ခဲ့ပြီးတော့အဲ့ဒီတိုက်ပွဲထဲမှာတော့စစ်ကောင်စီဘက်ကနေချားဆောင်တက်သား19ဦးသေဆုံးပြီးတဦးဖမ်းဆီးခဲ့တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့အေဘက်ကပြောပါတယ်ဒီလိုရခိုင်အေကနေပြီးတော့သိမ်းပိုက်ထားတဲ့စခန်းကိုပြန်ပြီးတော့ရယူနိုင်မှုစစ်ကောင်စီဘက်ကလေကြောင်းအပါအဝင်စစ်ရအလုံးရင်းနဲ့အကြီးအကျယ်ပြန်ပြီးတော့တိုက်ခိုက်ခဲ့တဲ့အတွက်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြံကိုလက်နက်ကြီးကြီးတွေကျရောက်ခဲ့တဲ့အထိအတော်လေးစစ်ရေးကပြင်းထန်ခဲ့တာပါဒီတိုက်ပွဲတွေအတွင်းမှာမြန်မာစစ်တပ်ဘက်ကတိုက်ခိုက်ရေးလေယာဉ်တွေဝေဟင်ပိုင်နက်ကိုကျူးကျော်တဲ့ဆိုပြီးမြန်မာစစ်ကောင်စီတပ်အမတ်ကြီးကိုခေါ်ယူကန့်ကွက်ခဲ့ပါတယ်လုံခြုံရေးတွေကိုဘင်္ဂလားဒေ့ရှ်ဘက်ကတိုးမြင့်ချထားပါတယ်ဒီလိုတင်းမာနေတဲ့စစ်ရေးအခြေအနေကဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရောရခိုင်ပြည်နယ်တဲကရိုဟင်ဂျာတွေအတွက်ပါလုံခြုံရေးကအထူးစိုးရိမ်စရာအနေအထားဖြစ်တယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်လက်ရှိဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်ကလုံခြုံရေးအခြေအနေကိုတော့ Cost Bazar ခရိုင်ကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ကိုအောင်မြိုင်ကသူတိထားသမျှပြောပြပါတယ်
ဒီနယ်စပ်မှာသူတို့ဝီလာကြောင်တက်မှလေနာဖက်ကာရဲ့အဆောင်အုံနဲ့ပြောမယ်ဆိုလို့ဆိုရင်နယ်နေတင်းနီလို့ခေါ်တာလေအခုနယ်ချဆောင်ရဲ့တပွဲလဲနယ်နေတင်းနီပဲသူတို့ရဲ့တိုက်ပွဲပေါ်ပေါ့နော်ရှိရဟင်းရင်အဆောင်ပြူလာတော့ဘာလို့ဒီကနေ့အမ်းမီရတယ်ဘင်္ဂလားဒေ့ရှ်တက်မှလေသူတို့ဘင်္ဂလားဒေ့ရှ်နယ်ချဆောင်တက်ပေါ့နော်သူတို့လူစနေတဲ့ကြသူတို့ပဲကလည်းတူးချေပြီးတော့တားလာရှိတယ်တနေ့တင်တွေပြီးတော့တနေ့လက်နေကြီးတင်တွေကြားရတယ်ဘင်္ဂလားဒေ့ရှ်အစိုးရပြစ်ကတော့ကျွန်တော်တို့အဲဘေကင်းလုံခြုံရေးဝန်ထိတ်ချက်ရှိရှိသူတို့နေရတော့အမြင်ဆုံးဖို့ပြတော့တယ်သူတို့ကအစားတပေးကနေဒါရှူတိုင်းနေတာရှိပါတယ
်အခုလိုမျိုးရခိုင်ပြည်နယ်ရင်းကအေးအေးရခိုင်လက်နက်ကင်တက်နေစစ်ကောင်စီတက်တို့ကြာစီးရီးတင်းမာမှုတွေဖြစ်လာလို့ရခိုင်ပြည်နယ်ရင်းမှာပိတ်ပင်ကန့်သတ်မှုတွေကြာမှာတတိထားပြီးတော့နေထိုင်နေကြရတဲ့ပြည်ရင်းကရိုဟင်ဂျာတွေရဲ့လုံခြုံရေးနဲ့နေစဉ်လှုပ်ရှားသွားလာနေရတဲ့အခြေအနေကိုလည်းဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာတွေကစိုးရိမ်ပါတယ်လို့ကိုအောင်မြင်ကပြောပါတယ
်။အခုလက်ရှိအနေသားမှာဆိုရင်ဒီမှာရခိုင်ပြည်နယ်မှာရှိတဲ့တို့ထင်ခဲ့တဲ့ရိုဟင်ဂျာတွေရဲ့ channel ကိုပြောမယ်ဆိုလို့ရှိရင်လုံးဝမငြိမ်ဘူး။သူတို့ကညာရဲ့ခံရတယ်။သူတို့ကဘလို့နေနေမှာဘာမှအဆင်သွေးလည်းမရဘူး။နောက်တစ်ချက်ကရခိုင်ပြည်နယ်ကနေတို့ရိုဟင်ဂျာဆိုရင်ဘယ်ကောင်မှသွားလည်းမရဘူး
။အဲ့တော့အခုနေမြေမှာလ
ဲလောက်တာလဲသူတို့လဲ
ဟုတ်အခုနေမြေမှာတိုက်ပွဲတွေတအားပြင်းထန်နေတော့သူတို့ရဲ့လုံခြုံရေးအတွက်ရောဒီဘက်မှာရှိတဲ့ရိုဟင်ဂျာတွေဘက်ကဘယ်လိုစိုးရိမ်မှုရှိလဲ
စိုးရိမ်မှုသူတို့ရှိတယ်မြန်မာနိုင်ငံဘက်မှာရှိတဲ့ရိုဟင်ဂျာတွေလည်းစိုးရိမ်သူတို့လည်းစိုးရိမ်နေတယ်ခြံတော်လည်းစိုးရိမ်နေတယ်သူတို့အတွက်ဆိုရင်ဒါကတော့ဒီကနိုင်ငံတကာကရှိနေစလို့ဆိုရင်လည်းလောက်ကဲမှာပြီးတော့အေးအမင်းနဲ့လည်းသူတို့မိငါမှုမရှိအောင်အေးမှာလည်းတာဝန်ခံရမယ်ပြီးတော့စစ်တပ်မှာလည်းတာဝန်ခံရမယ်အခုလက်ရှိရှိနေတဲ့ရိုဟင်ဂျာတွေကိုအဲလုံချုံမှုရှိအောင်နှစ်ပြည်လုံးမှာတာဝန်ရှိတယ်လို့ကျွန်တော်ကအဲ့လိုပဲပြောချင်းတယ
်အခုလိုမျိုးမြန်မာနဲ့ဘင်္ဂလားနှစ်နိုင်ငံနယ်စပ်တစ်လျှောက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးစီစဉ်မှုတွေပေါ်မှာလည်းနှောက်နှေးစေတယ်လို့အိမ်ပြန်နိုင်ဖို့ကလည်းမရေရာတော့ပါဘူးလို့မောင်းတော်မြောက်ပိုင်းစာတိမောဒုတ်စရာစခန်းအငါက ARSPH အဖွဲ့ဝင်ဦးရောဖိတ်ကပြောပါတယ
်ဘင်္ဂလားဒေ့ရှ်နယ်စပ်မှာတော့တိုက်ပွဲဖြစ်ကြတော့မှန်ပဲဒီစဉ်မီဒီယာကျွန်တော်နယ်စပ်နဲ့ဒီမှာနေနေတဲ့ချက်ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့လုံခြုံရေးမှာပဲလို့ထင်နေကြတယ်။ဒုက္ခစီတွေပြန်ဖို့ကလည်းဆက်တယ်ဒီလိုမျိုးတိုက်ပွဲတွေဖြစ်နေတဲ့ကြားမှာကျွန်တော်တို့ဒုက္ခစီသွားလို့လေလူကြီးရရကျွန်တော်ဆင်းမချနိုင်လို့ထင်နေတယ်
။ဟုတ်ကဲ့ရှင်အခုလက်ရှိဒီနယ်စပ်မှာရှိတဲ့စစ်ရေးအခြေအနေကရောဘယ်လိုမျိုးစိုးရိမ်စရာရှိလဲရှင်
။ဆွင့်ရပါတယ်ဆွင့်ရပါတယ်ကျွန်တော်တို့အမတန်မဆွင့်ရတဲ့အခြေအနေမျိုးဖြစ်နေရပါတယ်။စီရရကဦးအေးနဲ့အမတော်နဲ့ဘယ်လိုဒီနေ့ကြရဲဒီနေ့တချို့မှာစီမမှုတွေဖြစ်တယ်အငြင်းပဲတည်းသေးသူတို့ကရှိတည်နေကြတယ်ဒီနေ့တချို့မှာလူရှင်ရဲ့စီမမှုတွေဆက်နေကြတာတော့ရှိရတယ
်အဲ့တော့တကယ်လို့ပြန်မို့သွားဖို့စီစဉ်မယ်ဆိုရင်ရောလုံခြုံရေးအာမခံချက်ရှိပါမလား
ပြန်ဖို့ကစီစဉ်ဆောင်ရွက်ပေးမယ်ဆိုရင် repartition process မှာကျွန်တော်တို့ဘက်ကဒုက္ခစီတွေကသိချယုံကြည်နိုင်တော့အစိုးရဆက်ရပေါ်လာမှသာစံနိုင်ရှင်စ ဟုတ်မှန်တယ်လို့အကျန်နိုင်မျိုးသိရှိရတယ်။ကျန်နေတဲ့ရိုဟန်ဂျာတွေလည်းပဲဒီတိုင်းပဲဆူရင်မကင်းဖြစ်နေကြတယ်။စိတ်မချနိုင်ဘူးဖြစ်နေပါတယ်။
လွန်ခဲ့တဲ့9နှစ်ရခိုင်မြောက်ပိုင်းစစ်တပ်ရဲ့နေပြည်တော်ရှင်းလင်းမှုတွေထဲမှာအသက်လူပြီးတော့ပြေးလာခဲ့ရတဲ့တိမ့်ချီတဲ့ရိုဟင်ညာတွေကိုထိမ့်သိမ်းစောင့်ရှောက်ပေးထားတဲ့ဘင်္ဂလားဒေ့ရှ်ဘက်မှာလည်းရိုဟင်ညာဒုက္ခသည်တွေရဲ့အရေးကဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ကြီးမားတဲ့ဝင်ထုတ်ဝင်ပို့တစ်ခုဖြစ်နေတာကြောင့်နိုင်ငံတကာအတိုင်းဝိုင်းကကူညီဖြေရှင်းပေးကြဖို့ကိုလည်းဒီသတင်းပတ်ထဲမှာပဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစင်နာက ANI သတင်းဌာနနဲ့တွေ့ဆုံမေးမြန်းချိန်မှာတိုက်တွန်းထားပါတယ
် Us it's a big burden.India is a vast country, you can accommodate, but you don't have much. But in our country, we have 1.1 million Rohingya. So,
Rohingya Pyatana ha, Bangladesh twet chi ma de window win bo tuk phit ni ba de. Naingan ji tuk phit de India ga lakkhan tha lo ya ba me, taik myan myan sa sa ma shi ba u. Bangladesh ma ro Rohingya 1.3 tatan jaw shi ni ba de.ဒါကြောင့်ရိုဟင်ဂျာတွေနေရပြန်နိုင်မဲ့အစီအစဉ်တွေလုပ်ကြဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့ရောအိမ်နီးချင်းနိုင်ငံတွေနဲ့ပါတိုင်ပင်ဆွေးနွေးနေရပါတယ
်။အခုလိုမျိုးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဘက်ကရိုဟင်ဂျာတွေရဲ့အရေးဟာသူတို့အတွက်ဝင်ထုတ်ဝင်ပို့ဖြစ်လာနေတယ်ဆိုတဲ့ပြောဆိုချက်အပေါ်မှာတော့ရိုဟင်ဂျာဒုက္ခသည်တွေဘက်ကသူတို့ဟာနေရကိုပဲပြန်ကျင်ကြတာပါ။ကိုယ့်အိမ်ကိုပဲပြန်ကြမှာပါလို့ဥရောဖိတ်ကဆိုပါတယ
်။ဝင်ထုတ်ဝင်ပို့တရားလည်းခင်မာတော့တက်ခဲ့ပါ။ဒါပေမဲ့သူတို့ကမလွင့်မချမ်းသာကျွန်တော်တို့ကိုတရားနိုင်ငံတကာလည်းသူတို့ကိုတော့ပန့်ကုန်ကိုယ်ပြင်းနေရလို့ဆိုတော့ဒါနိုင်ငံတကာအကွယ်နည်းပဲဘင်္ဂလားဒေ့ရှ်ဆူရကလည်းကျွန်တော်တို့ကို repatriation process ကိုဆောင်ရဖို့အစီအစဉ်ဆောင်ရမယ်လို့လည်းသူတို့ကအလိုပဲလုံးနေကြတယ်လို့ထင်ပါတယ်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ဆူရကလက်ခံပြီးကျွန်တော်တို့ကိုထင်းထင်းပြင်းနေရတယ်ကြားတယ်သူတို့ကချန်နေရဘူးတွေပြီးတော့လူချင်းရဲ့စနစ်တကျတော့သူတို့ဆောင်ရွက်ဖြစ်နေတာလို့ထင်ရှိပါတယ်ကျွန်တော်တို့ပြောချင်တာကအမြန်ပဲခုနေရတာလေကိုပဲထင်ရှိပါတယ်အဲ့လိုဒေါက်ကစီတွေကလည်းဒီကိန်းပဲလူချင်းစစ်ချသွားလေးစားရင်ချင်းမှုနဲ့အားမခင်ကြရှိတဲ့ဆွေးနွေးပေါ်မှာပဲအခုပြီးတော့ကျွန်တော်ဖြစ်ချင်းစိတ်ကြည့်ရှိတယ်ဆိုပြီးတော့ဒေါက်ကစီများလည်းညှိနေခုနဲ့ဆက်နေကြပါတယ်အော်နိုင်ငံတကာဘက်ကလည်းကျွန်တော်တို့ကဝိုင်းဝန်းခုရင်ဆုံးချုပ်ပြီးမှဒီအမခန့်ချနဲ့ရှင်းလင်းတဲ့အစီအစဉ်ကိုပဲဆောင်ရွက်ဖို့လို့လည်းကျွန်တော်မျှော်လင့်နေကြပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်နယ်ကရိုဟင်ညာဒုက္ခသည်စခန်းတွေထဲမှာတိမ့်နဲ့ချီတဲ့ဒုက္ခသည်အများစုရဲ့ဆန္ဒသဘောထားကလည်းသူတို့နေရရင်းကိုပဲအမြန်ပြန်လို့ကြတာပါလို့ဘာလူခါလေးစခန်းအမှတ်ကိုကစခန်းအုပ်ချုပ်ရေးမှူးဦးတာဟေးလို့ခေါ်တဲ့ဥမမောင်တင်ကပြောပါတယ
်ကျွန်တော်ကတော့အုပ်ချုပ်မှုဘောကျွန်တော်စကန်300နာခုရှိတယ်မလားဒုက္ခသစ္စာကံ
ဟုတ်ကဲ
့ဒုက္ခသစ္စာကံ300နာခုမှာကျွန်တော်ဖယ်လေပြီးတော့မှတည်လေးလာတာရှိတယ
်ဟုတ်ကဲ့
ကျွန်တော်တို့လူမျိုးကတယောက်မှတရက်ကိုလည်းဒီမှာမဖန်ဆိုင်ပြီးနဲ့ပြင်ချင်းပါတယ်ပြင်ချင်းတာကနိုင်ငံသားအကွန်ရေးအပြာဝရာပြီးမှကျွန်တော်တို့ပြန်มาပါသဘောထားကအားလုံးပြင်ချင်းတယ်လုံးချိုရဲပဲအပြာဝရရှိတယ်ကိုမူလာနေရာကိုပြင်ချင်တာပဲဒီဖြစ်တာပဲလို့ရှိပါတယ်ကျွန်တော်ကဘာမှမလုပ်ဘူ
းရိုဟင်ညာဆိုတဲ့အသုံးနှုန်းကိုတရားဝင်ခေါ်ဖို့သုံးနှုန်းတာမရှိတဲ့မြန်မာနိုင်ငံဘက်ကတော့ရိုဟင်ညာတွေကိုပြန်လဲခေါ်ယူနိုင်မှုအိမ်နီးချင်းဘင်္ဂလားဒေ့ရှ်နဲ့လက်တွဲပြီးတော့စီးစစ်ဆောင်ရွက်မယ်လို့ပြောဆိုထားတဲ့အတွက်ရိုဟင်ညာတို့အိမ်ပြန်ရေးကဒီနှစ်ကုန်လောက်မှာစတင်ကောင်းစတင်နိုင်မယ်ဆိုပြီးဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေဘက်ကတော့ခံမှန်းပြောဆိုထားပါတယ်ဒါပေမဲ့လည်းလက်တလောမှာရခိုင်ပြည်နယ်ထဲမှာအေးအေးရခိုင်လက်နက်ကင်တပ်နဲ့စစ်ကောင်စီတပ်တို့ကြားစီးရဲတင်းမာမှုတွေဖြစ်နေတာကြောင့်ငိုတဲ့ကမှမေးမိန်နေတဲ့ရိုဟင်ညာတို့ရဲ့အိမ်ပြန်ရေးကတိထက်ပိုပြီးတော့မှအလံဝေးပြီးခက်ခဲသွားနိုင်ခြင်းရှိတဲ့အကြောင်းရခိုင်နဲ့ရိုဟင်ညာအရေးလစ်လာသူတွေဘက်ကတုံ့သက်ပြောဆိုနေကြကြောင်းပါရှင်